သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်ခင်ဗျ Victoria ပြည်နယ်က ICU အထူးကုဌာနမှသူနာပြုများက COVID-19 ကူးစက်ခံရသူအသစ်နောက်ထပ်တထောင်ကျော်ကိုမှတ်တမ်းတင်ပြီးနောက် Victorian တွေကိုကာကွယ်ဆေးထိုးကြရန်စိတ်ခံစားမှုအပြေအဝနဲ့အသနာခံချက်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။ New South Wales ပြည်နယ်မှာနေ့စဉ်ကူးစက်မှုအရေအတွက်ကကြာဆင်းလာတော့လဲနောက်ထပ်လူ10ဦးအသက်သေဆုံးတာကပြည်နယ်ရဲ့ဆက်လက်ဖြစ်ပွားကူးစက်နေမှုရဲ့သက်ရောက်မှုအပေါ်မှာမိမောင်းထိုးပြနေပါတယ်။မနေ့ကလူရပေါင်းများစွာသေစေခဲ့တဲ့ COVID-19 ပထမလှိုင်းနဲ့မတူဘဲယခု Victoria ရဲ့မျိုးပီစကွဲ Delta ဖြစ်ပွားမှုကအသက်အရွယ်ကြီးသူများသာမဟုတ်ဘဲလူငယ်များစွာပေါ်မှာပါသက်ရောက်မှုရှိနေတယ်ဆိုတာကိုမြေမောင်းထိုးပြနေပါတယ်။ဆေးရုံတက်နေရတဲ့ COVID လူနာ486ယောက်ထဲမှာ ICU မှာတက်ရောက်ကူးစက်ခံနေရတဲ့လူနာ98ယောက်ထဲမှာတဝက်ကျော်ကအသက်30အောက်လူငယ်တွေဖြစ်ပြီးအားလုံးနေပါဟာကာဝယ်ဆေးအပြေးအဝမထိုးထားသူများဖြစ်ပါတယ် Royal Melbourne ဆေးရုံရှိ ICU သူနာပြု Manager Michelle Spence ဟာခြေကွဲဖွယ်ရာအဖြစ်မှန်ကိုပထမဆုံးချိန်မျက်မြင်တွေ့ရှိခဲ့ရသူဖြစ်ပါတယ်
One of the saddest things I've seen over the last few weeks is people wanting the vaccination just before we put them on a life support machineThat is the absolute truth. I've seen it myself. They're begging for the vaccination. They're very young. And once we get to that and we're about to put them on life support, it is really too late.
They can have the vaccination down the track. That can be an option. But right now in their health care journey, it is too late. And their families are all on board. They're begging us to get the vaccination. This is the truth.အဲ့ဒီလူနာတွေကသူတို့ကိုကာကွယ်ဆေးထိုးပေးဖို့အနူးညွတ်တောင်းပန်နေပါတယ်။ကျမတို့အဲ့ဒါကိုကြားပြီးတဲ့အခါမှာသူတို့ကိုအသက်ထောက်ပံ့တဲ့ဆက်ပေါ်တင်ကာနီးမှဖြစ်ပါတယ်။ဒါကအရန်ကိုနောက်ကျနေပါပြီ။သူတို့ဟာကာကွယ်ဆေးထိုးတာကိုရွေးချယ်နိုင်ခဲ့ပေမဲ့အခုတော့သူတို့မိသားစုတွေကိုနောင်တရစီပါတယ်။ဒီဖြစ်ပျက်မျိုးကသင်လည်းဖြစ်နိုင်ပါတယ်။Jackie Harper ဟာ Melbourne မြို့ရဲ့ Northern Hospital ရှိသူနာပြု Unit Manager ဖြစ်ပါတယ်။သူမှပြောတာကလူနာများကို COVID-19 ကူးစက်ခံရလို့ဆေးရုံတင်တဲ့အချိန်မှာသူတို့ဟာပြင်းထန်စွာနေမကောင်းဖြစ်တဲ့အချိန်မှာရောက်ရှိလာတာလို့ဆိုပါတယ်
။ The clinical deterioration is so sudden. 1 minute sitting in a chair, an hour later they could be saying their goodbyes.Many regret not being vaccinated. We are coping, but this is very challenging work. COVID is real.
Let's wait. Yoga chini sowa la da ga yautiye chi phit par de. Tin mne ma khon bo ma thai ni bi naw ta nai law cha ma. Thru khwe ga ni nout set saka ri pyo ni nai ma de. A mya su ga ro ai di che ni ma COVID ka kwe se ma tho khe lu naw da ya ni cha par de.ကိုဗစ်ယောဂါဟာအမှန်တကယ်ပါဒါကငယ်ရွယ်သူများကိုကူးစက်စေနိုင်ပြီးကြောက်စရာအရန်ကောင်းပါတယ်ဗစ်တိုးရီယာပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကဆေးရုံများရဲ့ရှေ့ရမှာလူအသက်ရဲ့ပြည်ပြင်းနဲ့ရုပ်ပုံသက်သေများကခြီတုံချတုံဖြစ်နေတဲ့ဗစ်တိုးရီယာများကိုကိုဗစ် -19 ကာကွယ်ဆေးထိုးဖို့လုံလောက်တဲ့အကြောင်းတရားဖြစ်သင့်တယ်လို့ပြောဆိုပါတယ
် If you value themIf you value the work that they do, if you're impressed by them and thousands just like them, then let's all of us get vaccinated. Let's all of us respect them and respect the work that they do, honour the work that they do, and not make their job any harder than it already is.
So let's follow these rules for these next few weeks. Let's get to that 70% target. Let's get the place back to the lockdown. Let's get the place back to the lockdown.ကျွန်တို့အားလုံးသူတို့ကိုလေးစားကြပါသူတို့လုပ်နေတဲ့အလုပ်ကိုလေးစားကြပါသူတို့လုပ်နေတဲ့အလုပ်ကိုအရင်ကထက်ပိုလို့ခက်ခဲအောင်မလုပ်ကြပါနဲ့ကျွန်တို့အားလုံးလာမယ့်ရက်သပတ်တွေမှာဒီစည်းမျဉ်းတွေကိုလိုက်နာကြပါစို့80ရာခိုင်နှုန်းပြတ်မှတ်ကိုရအောင်နေရာတွေပြန်ဖွင့်ပေးနိုင်အောင်လော့ခ်ဒေါင်းတွေကို ဖယ်ရှားနိုင်အောင်လှုပ်ဆောင်ကြရအောင်ပါ Victoria သည်တနင်္ဂနွေနေ့မှာပြည်내တွင် COVID-19 ကူးစက်မှုအသစ် 1,220 ဦးနှင့်နောက်ထပ်သေဆုံးသူ3ဦးရှိခဲ့ပါတယ်ပြည်내ရဲ့ COVID စံသက်စစ်ဆေးရေးမှူး Jeron Weimer ပြောကြားရာမှာကိန်းဂဏန်းများသည့်တိတိသာသာပြင်းထန်လာနေပြီးပထဝီအနေအထားအရလည်းကျေပြန့်လာနေတယ်လို့ဆိုပါတယ
် Over half 54% under the age of 30 70% of those cases in the last 24 hours under the age of 40 we are talking about young people and largely unvaccinated young people across our northern suburbs we've seen almost 500 cases 497 casesin our western suburbs we have 361 cases
54 ရာဂိုင်းနှုန်းကအသက်30အောက်ကလူတွေဖြစ်ပါတယ်လွန်ခဲ့တဲ့4နှစ်အတွင်းကအဲ့ဒီရောဂါဖြစ်ပွားမှုများရဲ့80ရာဂိုင်းနှုန်းကအသက်40အောက်မှာဖြစ်ပါတယ်ကာကွယ်ဆေးမထိုးထားတဲ့လူငယ်အတော်များများအချောင်းကိုကျွန်တော်တို့ပြောနေတာပါမြောက်ပိုင်းစင်ဂျေဘုံတဝိုက်မှာကူးစက်မှုပေါင်း900နီးပါးပါအနောက်ဖက်ချမ်းစင်ဂျေဘုံတွေမှာကူးစက်မှုပေါင်း360မှုရှိခဲ့ပါတယ်ဒါအားလုံးရဲ့30ရာခိုင်နှုန်းမှာအရှိတောင်ဘက်တခြားမှာကူးစက်မှုများဆက်လက်တိုးမြင့်လာနေတာကိုကျွန်ုပ်တို့တွေ့နေရပါတယ်။ဆေးထိုးရန်အကျုံးဝင်တဲ့လူဦးရေ80ရာခိုင်နှုန်းဟာကာဝစီအပြေးဝထိုးပြီးတဲ့အခါအောက်တိုဘာလ26ရက်ဝန်းကျင်လောက်မှာလော့ဒ်ဒေါင်းတွေဖယ်ရှားနိုင်ဖို့အတွက်ဗစ်တိုးရီးယားကဆက်လက်မျှော်လင့်နေပါတယ်။ညစာဝေးကတော့သူတို့ရည်မှန်းထားတဲ့ပြစ်မှတ်ကိုယခုရက်ပိုင်းအတွင်းရောက်ရှိမယ်လို့မျှော်မှန်းနေပါတယ်။ပြီးတော့အောက်တိုဘာလ17ရက်တနင်္လာနေ့ကစလို့လော့ဒ်ဒေါင်းလုပ်ထားတာလေးလအကြာပြီးမှဒေသခံလူတို့အနေနဲ့တင်းကျပ်မှုများရော့ပေးတာကိုခံစားရတော့မှာဖြစ်ပါတယ်။ပုံမှုကြီးမားတဲ့လွတ်လပ်မှုတွေကဘေးအနေနဲ့ပါတာနဲ့တိုက်ဆိုင်ဖြစ်လာလိမ့်မယ်လို့ပြည်내ရဲ့ကျန်းမာရေးမှူးချုပ်Dr. Kerry Chan ကပြောဆိုပါတယ်
The risk of someone who's fully vaccinated is much less and as the community becomes vaccinated it's sort of a recognition of that and also that we know most cases with
ကာဝစီအပြေဝထိုးရတဲ့လူတူကနေအနေဖြစ်မှာကအရန်ကိုနေပါပါတယ်ဒါကလူတူကကာဝစီထိုးတာကဒီအချက်ကိုအသိမှတ်ပြုတာပင်ဖြစ်ပါတယ်တချိန်တည်းမှာဒီကူးစက်မှုအတော်များများကပထမဆုံး9ရက်အချိန်အတွင်းမှာပေါ်ထွက်လာတာပါသို့တော်လည်းပြန်လည်ဖွင့်လှစ်ပေးလိုက်တာကကူးစက်မှုဥယျာဉ်ပုံများလာနိုင်တာဖြစ်နိုင်ပြီးဒါကဆေးရုံရဲ့စနစ်ကိုဆွဲဆန့်လိုက်သလိုဖြစ်နိုင်ပါတယ်အောက်တိုဘာလ3ရက်နေ့ကညူဆာဝေပြည်နယ်ရဲ့နေစဉ်ကူးစက်မှုအရေအတွက်ကလာပေါင်းများစွာတွေအတွင်းကူးစက်မှုအသစ်669မှုနဲ့အနှိမ့်ကျဆုံးဖြစ်လာပါတယ်ဒါပေမဲ့အေဒီမာနောက်ထပ်လူ10ယောက်အသက်သေဆုံးခဲ့တဲ့အတွက်ဒီရောဂါကူးစက်မှုကြောင့်အသက်သေဆုံးသူအရေအတွက်က362ယောက်ထိဖြစ်လာပါတယ်။ New South Wales ပြည်နယ်ရဲ့မြောက်ဘက်က Queensland မှာတော့ကောင်းမွန်တဲ့သတင်းကတော့လူလူကြားကူးစက်မှုအသစ်မရှိတဲ့အတွက် Rugby League ဘောလုံးပွဲကို Brisbane မြို့မှာဆက်လက်ကျင်းပနိုင်ဖို့အာမခံပေးနေပါတယ်။နောက်ဖက်ပြည်နယ်မှာတော့ Fremantle အနောက်ဖက်ကံယူတန်းမှာစိုက်ကတ်ထားတဲ့ရေနံတင်သင်းဘောတစင်းပေါ်မှာအမှုတန်းဆက်နှူးမှာ COVID-19 ကူးစက်ခံထားရတာကိုတွေ့ရှိထားပါတယ်။အဲ့ဒီထဲက3ယောက်ကိုဆေးရုံတင်ထားပြီး2ဦးကတော့ ICU မှာဖြစ်ပါတယ်။အခုလာမယ့်ရက်ပိုင်းတွေမှာနောက်ထပ်ကူးစက်မှုအသစ်တွေတွေ့ရှိနိုင်တယ်လို့အနောက်ဩစတြေးလျပြည်နယ်ဝန်ကြီးချုပ်Mark McGowan ga tri pe lai par
in At this stage it's expected that all other crew members will remain in isolation on board the ship
ku lo lo se ma ro tacha tin mo da ri tin mo bon ma set le shi ni me lo myo lin ya bi tacha se ku ta mu khan yu bo twet pyan we da ma lo a khe yin ba ta chain the ma per myo ma naw that positive shi da go sha phwe twet shi ge bi la gao ha ain twin ma quarantine lou ni de သန်တမန်တူဖြစ်ပါတယ်အနီးကထိတွေ့မှုလူ၄ဦးကိုအကြောင်းကြားထားပြီးသူတို့ကမိမိဘာသာ14ရက်ကွာရန်တင်းစတင်နေပြီဖြစ်ပါတယ်တက်စ်မေးနီးယားနဲ့တောင်ဩစတြေးလျနှစ်ခုလုံးမှာလူထုကြား COVID-19 ကူးစက်မှုအသစ်တစ်ခုစီကိုအစီရင်ခံခဲ့ပြီး ACT မှာတော့နေစဉ်ကူးစက်မှုအရေအတွက်က38မှုအထိကျဆင်းလာနေပါတယ်ဒါပေမဲ့ဒါကနေမြေချမ်းမာရေးအရာရှိချုပ် Karen Gorman ထာမသတိပေးချက်တစ်ခုနဲ့အတူထွက်ရှိလာတာဖြစ်ပါတယ
် My honest feeling is I don't think that we will get down to below 20 I think that we're looking at 30s 40s 50s
ရိုးသားတဲ့အမြင်ကတော့ဒါကကူးစက်မှုအသစ်20အောက်ကိုရောက်မှာမဟုတ်ပါဘူးထင်ကအသက်30ကနေ40 50ဝန်းကျင်ကိုအနည်းဆုံးရှေ့ဆက်သွားနိုင်ဖို့အတွက်ကြည့်နေပါတယ်ဩစတြေးလျရဲ့ကာဝစီဖြန့်ဖြူးမှုအရှိန်အဟုန်မြင့်တက်နေစေဖြစ်ပြီးနောက်ထပ်ထိုးစေး2,100ကိုစီမံခန့်ခွဲပေးနေပါတယ်ဒါကစုစုပေါင်း 26.6 တန်းကျော်ထိပေးဆောင်ခဲ့ပြီးအခုချိန်မှာ 56.5 ခန့်နှုန်းကကာဝစီအပြေးဝထိုးယူသားလူများဖြစ်ပါတယ်တော်ရရှိများခင်ဗျာ SBS သတင်းဌာနက Garrett Boham ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတစင်နှာစင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါလေရှင်
SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ